အဲ့တော့ဒီရဲ့စားဆောင်တွေတွေ့တဲ့ပါညာဆိုပြီးတော့ဟိုဆက်ဆက်ကကဝပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးရဆိုစက်ဆက်ကဝသူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာအဲ့ဒီဟိုဟာပေါ်သူဂျပန်အကူရောက်ကူစားပြည်ပြီးလာတာလာတဲ့ပုံစံမျိုးတော့မဟုတ်ပါဘူးသူဖောင်ဒေးရှင်းနေလာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတဲ့ပုံစံကြည့်ရတယ်ဒါမှမဟုတ်တကယ်တမ်းကြတော့အခုကျွန် ီတင်လို့ဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိဘူးသူရဲ့တွဲဆုံနေဘယ်သူတွေနဲ့တွဲဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွဲဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြီးပြီးတွဲဆုံသွားတယ်ဆိုတာမျိုးတွေဟိုမှတ်ယူလို့ကိုမရဘူးဗျာအဲ့ဒါမမှန်ဘူးအဲ့တော့ဒါရောဗျာဟိုတခါတခါကျတော့သူ့ရဲ့ပုံကိုကြီးအရာသူတူချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြင့်ကျင်တာလား high level လုပ်ချင်တာလားပေါ့နော်ဒီပုံမှာပဲမူတည်နေတကယ်တော့ဟို energy party ကိုလက်ရှိတာဝန်ယူနေတဲ့ energy party ရဲ့အစုဖွဲ့ဟိုဟိုဒီ CWC ကိုတည်ယုံဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို energy party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလေးနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းဒါတော့သူတို့ကိုပုံကိုကြီးကတွေ့ဆုံတဲ့အနေထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဘောနော်ဆောင်ရွက်ကြည့်မှလည်းသူကတာဝန်ဆောင်ရွက်တာမရှိဘူးလေနော်။ဘဝကဟိုအစီအစဉ်ကျွန်တော်တို့မှာဗျာဟိုအနေထားရဲ့လက်ခံနေဆိုတဲ့အနေထားမျိုးဒီမှာကျွန်တော်တို့မှဟိုပါပေါ့နော်ဟိုဆက်သွယ်မှုကြီးရရှိပါ။ဘာလို့ကျွန်တော်တို့ဟိုအနေထားရာဒီဆောင်ရွက်မှုတွေကဘယ်သူတွေကဘယ်တုန်းကဘယ်လိုလက်ခံနေဆိုတာမျိုးကတော့အခုလုံခြုံရေးရကျွန်တော်ပြောလို့တော့မရဘူး။ဒါတွေကျွန်တော်တို့အကုန်ဟိုအချက်စက်ရှိရှိအတိအသေးပြီးတော့မှပဲသူတို့တိထားပြီးသားဆိုတဲ့အနေထားမျိုးတော့ကျွန်တော်ပိုင်ပိုင်နေနေပြောလို့ရပါတယ်။အဲ့ဒါလည်းပဲတကယ်တော့ energy ကိုenergy အခုခုနကကျွန်တော်ကတာဝန်ယူဆောင်ရွက်နေတဲ့အထက်မှာမပါတဲ့အတွက် energy ကိုကိုစားပြုပြီးတော့ဆောင်ရွက်တယ်ဆိုတော့ဟိုအမိသားမျိုးဟိုတုံးတာတော့အလွဲတုံးတဲ့သဘောမျိုးပဲဖြစ်နေတယ်အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတာဆိုတာဟာအခုလက်ရှိအချိန်မှာကျွန်တော်တို့ကိုယ်သဘောနဲ့ကိုစီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်မဲ့မှာကျွန်တော်တို့ဒီအာနာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်မဲ့မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါ냐ပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟိုစီးစီးနှစ်ယောက်ပဲရှိတယ်ကြာဥတင်ထူမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စိတ်ကောင်းစီဘက်ကနေလုပ်နေတာကတချောင်းကြီးတွေကဘယ်လိုပဲလုပ်တော့ energy party ကိုဟိုအပြီးတိုင်းကဟိုဖြည့်စီချိန်မုံမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ရှိပြီးဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲဒီလိုပုံစံမျိုးတွေလောက်ထိကျွန်တော်ဖိနှိပ်မှုတွေရှိသေးလဲဆိုတော့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နဲ့ရောက်ရဲအခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့အလို့ရရင်းအနေထဲမှာရှိတဲ့ကျွန်တော်အရန် CEC တိရောက်ရဲဒါနောက်ပြီးကျွန်တော်တို့ဟိုအာနာမတင်းခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC ကြီးအကုန်လုံးဒေါအောင်ကောင်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံကြီးတဲ့အချိန်မျိုးမှာ standing committee ဆိုတာဖွဲ့ပြီးထားလို့ရရှိတယ်။အဲဒီ standing committee တွေကနေပြီးတော့အခုလုံခြုံရေးအရာကျွန်တော်ပူးပေါင်းဆောင်ရွက်နေတဲ့လူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတောင်း CEC ကနေတောင်းပေးအပ်ထားပြီးသားဒီ steering committee နဲ့ CEC တို့ရောက်ရဲ့အရန် CEC ကိုပေါင်းစည်းလိုက်တာ။ပေါင်းစည်းလိုက်ပြီးတဲ့အခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာ။ဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါဆိုရင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိတာပြည်လို့နော်။ဒီ CWC ကိုကျွန်တော်တို့ဒီဟိုဖွဲ့စည်းရတာလေကိုယ်သဘောနဲ့ကိုမဟုတ်တော့ဘဲနဲ့ကျွန်တော်တို့တိုင်းဒေသကြီးတွေနဲ့ပြည်နယ်အသီးသီးမှာရှိတဲ့ပါတီကိုယ်တိုင်နဲ့ကျွန်တော်ပုံမှန်အစည်းအဝေးရှိတယ်။အဲ့ဒီပုံမှန်အစည်းအဝေးမှာတက်ရောက်လာတဲ့အစည်းအဝေးတက်ရောက်လာတဲ့အားလုံးရဲ့သဘောတူညီချက်နဲ့ကျွန်တော်စီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်။ကိုယ်သဘောနဲ့ကိုစီစဉ်ခဲ့တာမဟုတ်တဲ့အတွက်ကြောင့်မို့လို့ဒါပါတီကိုကိုစားပြုတဲ့အရေးဝန်အဖွဲ့ကြီးဖြစ်တယ်လို့ကျွန်တော်ပိုင်ပိုင်နဲ့ပြောတယ်။